နေပြန်တော့ကတော့တိတ်မထိုင်လိုက်ရတဏှာကျော်ပဲအားထုတ်ရအဲတော့ဆရာတော်ကြီးဟောရတာအာယုံကြပြီးဟောရတော့နည်းနည်းရှည်ရတော့မိမိတို့နည်းနည်းတော့တတ်တာပါတော့နိုင်ဝက်တော့ဥစဉ်လည်းတတ်တာချင်တာပဲဆရာတော်သွားရှောက်ဆရာတော်တောက်မှာဆိုမတတ်တော့မြတ်မင်းတတ်တော့အဲတော့ဒီရက်တွေရောက်တဲ့အခါကျတော့အဲမိမိတို့ဒီရှူတဲ့ရှူလေးစာအားတွေကောင်တမာတိတွေရလာကြပါ යි အဲတမာတိရလာတဲ့အခါကျတော့အဲယောဂီတော်တော်များများစီဒီဘဝင်ရောက်တဲ့ယောဂီတွေများတယ်ဘဝင်ရောက်တဲ့အခါကျတော့ဘဝင်မှာကြက်နေတာလေးတွေရှိတယ်တချို့ယောဂီဘဝင်မှာလေးနေတာလေးတွေရှိတယ်တခြားကြတော့ဘဝင်မှာတင်းနေတာလေးတွေရှိတယ်အဲ့ဒါတွေကိုတတိထားပြီးတော့ရှုရတတိထားပြီးတော့မရှုတတ်တဲ့ယောဂီကြတော့အဲ့ဘဝင်မှာတက်ပြီးတော့ထိန်းထားတဲ့ယောဂီရှိတယ်ဘဝင်မှာဟိုလက်နဲ့ကုတ်တင်တယ်လို့ကုတ်တင်ထားတဲ့ယောဂီလည်းရှိတာပဲဒီစိတ်ကလက်လက်မပါပဲနဲ့ဦးဇင်းတို့လက်နဲ့ကုတ်ထားတယ်လို့အတ္တကောင်ကိုဘဝင်မှာကုတ်တင်ပြီးတော့ထားရတယ်အဲ့ဒါလိုယောဂီတွေကြတော့ဦးဇင်းတို့ကဘိနာနေလိုက်ပြီးတော့ပြင်မိတယ်အဲ့ယောဂီတွေကတခါဆိုလဲတခါပိုင်းတခမတွေဆိုလဲတခမပိုင်းမှာအဲ့ဦးဇင်းတို့ကအဲ့ဒီဘဝမှာပြည့်တင်နေတာလေးကိုအသာလေးဖြေချလျှော့ချဆိုတော့အဲ့တချို့လဲဖြေချတယ်တချို့လဲဖြေမချရဘူးအောက်ဖြေချလိုက်လို့ကြရသွားလို့ရှိရင်ဝေဒနာပို့ပြီးတော့ခံစားရပြီးတော့ဒုက္ခရောက်မှထင်ပြီးတော့မချရဘူး။ဘာဖြစ်လဲဆိုတော့ဥစဉ်တို့တောင်းကလည်းပြုံးလည်းမချရဘူး။အခုလည်းယောဂီတွေလည်းဒီလိုပဲ။ဥစဉ်တို့အချတိုင်းမချရတဲ့အခါကျတော့အယောက်တိုင်းတော့မဟုတ်ဘူးပေါ့။အဲတချို့တလေအတွင်ထဲမှာပြန်ပြီးတော့ဟောပြောတဲ့ယောဂီတွေပြောပါတယ်။တပည့်တော်တယ်လဘဝင်မှာတက်ပြီးတော့ထိန်းထားတာတော့မလောက်ဖြစ်ချော့ချလိုက်ပူဆိုးသွားမှာပေါ့အတွင်းထဲပါလေအဲအဲ့ဒါလို့မနောရယာနဲ့ပြန်ပြီးတော့ပြောတဲ့ယောဂီလည်းဒါရှိတာပဲအဲ့တော့ချတတ်တဲ့ယောဂီကတော့ဘဝင်ကိုအသာလေးဖြေချချော့ချဖြေချရင်းနဲ့ဘဝင်ကျသွားလို့ရှိရင်လွတ်သွားတယ်မလွတ်ကတာဦးဇင်းတို့ဒီဘဝင်ကြောက်ပြန်ပြီးတော့မဖြေချနိုင်လို့မိမိတို့ဒီဝေဒနာပေါ်မှာဒုက္ခတွေရောက်ပြီးတော့နေကြရအဲတော့ဆရာတော်ကြီးဟောတာကိုသွားပြီးတော့တတိယဘာဖြစ်လဲဆိုတော့ဒီခရီးသွားတဲ့လမ်းမှာပေါ့ဒီဇယက်တစ်ခုရှိဘယ်ခရီးပဲဘယ်ဘက်ပြရပဲလာလာဒီဇယက်ရောက်လို့ရှိရင်နားကြအရင်ကျမှနားပြီးတော့ပင်ပန်းတဲ့အခါကျတော့အဲတချို့တလင်ကျတော့လေတောက်တနာနားပြီးတော့ခရီးကိုဆက်ထွက်တယ်တချို့ပင်ပန်းတဲ့သူကျတော့လေအနားယူရင်းနဲ့အိပ်ပြောသွားအိပ်ပြောသွားတဲ့အခါကျတော့အဲ့ဒီဇရက်ကထထအောင်အဲလွတ်ချလိုက်ရမလားလွတ်ချလိုက်ရမလားဆိုတော့ဒါလွတ်ချလို့လွတ်ချမှမသိတော့ဒီဇရက်မှလာနားတဲ့သူတွေကမနာရဲတော့ဘူးအကြောင်းသိတဲ့သူကတော့ဒီဇယက်ကိုမလာရဲတော့အကြောင်းမသိတဲ့သူတွေကတော့ဝင်ပြီးတော့နားတာပဲနားလို့အိပ်ပျော်ပြီဆိုလို့ရှိရင်အဲ့ဒါလိုပဲထထအောင်လွတ်ချလိုက်ရမလားလွတ်ချလိုက်ရမလားဆိုပြီးတော့ဟောတော့ဘာလွတ်ချလို့လွတ်ချမှမသိတော့မလွတ်ချနဲ့မလွတ်ချနဲ့ဆိုပြီးတော့ကြောက်လို့ကြံပြန်သွားကြအဲနောက်ဒီဘိန်းချတဲ့သူတွေရောက်ရောက်တော့အဲ့ဒီဇယက်မှာနာပြီးတော့မိနေတာပေါ့ဘိန်းစားရလို့တော့အဲ့တော့လွတ်ချရလွတ်ချလိုက်ရမလားဟောတဲ့ခါကျတော့သူလည်းကြောက်ပြီးသွားတာပဲနောက်နေ့ကျတော့အယက်သမတရားဝါရောက်ရောက်လာတဲ့ခါကျတော့အယက်ကလည်းတောက်ပြရမရှိဟောကျွေးတွေကလည်းဆက်ကြရအများကြီးဆိုတော့ဆက်ရညက်ဆက်ရညက်နေတဲ့ခါကျတော့အဲ့လိုပဲသူလည်းစိတ်ညစ်ညစ်နဲ့တစ်ဖြည်းဖြည်းနဲ့အိပ်ပျော်သွားအိပ်ပျော်သွားတဲ့ခါကျတော့အဲ့ဒီဇယက်ကထော်တာပဲအဲလွတ်ချလိုက်ရမလားလွတ်ချလိုက်ရမလားဟောလဲဟောအယက်သမားစိတ်ကလည်းညှင့်နေတာဟော စိတ်ညစ်ညစ်နဲ့ကဲလွတ်ချလိုက်လဲလွတ်ချလိုက်စမ်းဆိုတော့အဲ့ဒီဇယက်ကအော်တဲ့သူကလွတ်ချလိုက်တော့ရွှေတော့ဖြစ်အဲ့တော့အယက်သမားကရွှေတော့ယူပြီးတော့ပြန်သွားတော့ချမ်းသာသွားတယ်အခုတရားကျင့်တဲ့ယောဂီတွေလည်းဒီလိုပဲအဲဦးဇေတို့ကလွတ်ချလိုက်လွတ်ချလိုက်ဆိုမလွတ်ချရဘူးကြောက်ပြီးတော့အဲလွတ်ချတဲ့ယောဂီကလည်းအခုကအယက်မှုသမားဟိုရွှေတော့ရရပြီးတော့ချမ်းသာတယ်လို့ဘဝင်ကိုကြောက်ဖြေချနိုင်တဲ့ယောဂီကတော့ဒီဝေဒနာပေါ်မှာနှုတ်ပြီးတော့ချမ်းသာရရပါတယ်အဲ့ဒါလေးတွေဆရာတော်ဥပမာပေးတဲ့အခါကျတော့ကိုဖြစ်တာနဲ့သွားတူနေတယ်ဘဝင်ရောက်တော့မချရဲဘူးလွတ်ချလိုက်ဆရာသမားတွေကလွတ်ချဆိုသူကလွတ်ချဆိုကိုကလွတ်ချပို့ဆိုးမှာဆိုလို့လွတ်ချလို့ပြောလေအဲဘဝင်မှာပူတက်ကက်လေအဲဒုက္ခပူရောက်ရလေအဲ့ဒါလိုဖြစ်ခဲ့တယ်ဦးဇင်းတို့အခုလည်းတရားကျင့်တဲ့ယောဂီတွေ၅ရက်နေရောက်လာတဲ့အခါကျတော့အဲတချို့လည်းဒီတရားကသူ့ဘာသူအလိုလိုတမာရိယာရအောင်တည်ထားပေးလိုက်တမာရိယာရအောင်တည်ထားပေးလိုက်တဲ့အခါကျတော့မိမိတို့ရုပ်ဝိညာဉ်တွေကိုလှုပ်လို့မရတော့ပါဘူးတချို့ယောဂီတွေဘာဖြစ်လို့လှုပ်လို့မရလဲဆိုတော့အောက်မှာဒါလောက်ဆိုရင်တချို့ယောဂီတွေဆိုရင်အောက်ကခုစည်းစည်းလေးခုတလို့ခုနေတယ်အဝါကြောက်စလစ်ခဲတွေခဲလုံးတွေခုတယ်လို့ခုအခုနေရာတော့မသိတာဘူးအဲပရိကံယူလို့ပြီးသွားလို့ထိုင်ပြီး9မိနစ်10မိနစ်လောက်ဆိုအဲ့ဒီအဝါခုတာပြန်ပေါ်လာရင်ပေါ်လာတဲ့အခါကျတော့အမှုမဲ့အမမဲ့ထိုင်မလိုက်ဩထိုင်မလိုက်တဲ့အခါကျတော့တိတိချာချာမကြည့်လို့ပဲအောက်မှာတစ်ခုခုခုနေရပေါ့နောက်တရားအထုတ်လို့အတိတ်ထံပြေးလို့ရှိရင်ပြန်ပြီးတော့ကြည့်ဘာမှရှိတာလည်းမဟုတ်ဘူးအဲနောက်ထိုင်ပြန်ထိုင်မထိုင်ရင်တည်တည်ချာချာကြည့်တည်တည်ချာချာကြည့်ပြီးတော့ဒီအခင်းလေးတွေခောက်နေခုနေပါဆိုလို့အမေတည်တည်ချာချာမိဖို့တိုက်တယ်လို့လက်နဲ့ဖြတ်ရသေးတယ်အောက်ကခုမှဆိုလို့အဲ့လိုဖြတ်ပေမဲ့လို့10မိနစ်15မိနစ်လောက်ဆိုရင်အဲ့ဒီအောက်ကခုကပြန်ပေါ်လာတာပဲအဲ့လိုပေါ်လာတဲ့အခါကျတော့တရားအထုတ်တဲ့ယောဂီကယုတ်ဣန္ဒတိကိုငြိမ်ငြိမ်လေးထားရအဲ့လိုငြိမ်ငြိမ်လေးထားတဲ့အခါကျတော့ဒီဝေဒနာကတဖြည်းဖြည်းသေးသေးသွားတယ်။နည်းနည်းတော့လှုပ်လိုက်ရင်ပြန်ပွားလာဒီဝေဒနာအဲ့ဒီဝေဒနာလည်းဦးဇင်းတို့တရားကျင့်တဲ့ယောဂီတွေဦးဇင်းတို့တကယ်ကိုစိတ်မရှိရှိအောင်ပို့ပေးတယ်။ကိုယ်စိတ်မရှိတဲ့ကြည့်ရတော့ဒီဝေဒနာမထွက်ဘူး။စိတ်ရှိသွားမှဒီဝေဒနာကထွက်သွားတယ်ကိုယ်ရဲ့စိတ်ရှိစိတ်မရှိတာတွေတိမခံနိုင်တာတွေခွင့်မလွတ်နိုင်တာတွေအဲ့စိတ်တွေမရှိတော့မှအဲ့စိတ်တွေပေါ်လာပြီဆိုရင်အဲမှာသူကအဝတ်ပေါ်ပြတာပဲအဝတ်နဲ့သားလေးပွတ်တက်လာတယ်ဒီအဝတ်ခုနေတဲ့ဒီအခုလေးကပွတ်ပွတ်လာတဲ့အတွက်ငြိမ်ငြိမ်လေးပြန်ပြန်ပြီးတော့နေရအဲ့လိုနေတဲ့အခါကျတော့ဦးဇင်းတို့တရားအထုတ်တဲ့ယောဂီကအဲ့ဒါလေးကိုပြောင်းလို့ပြောင်းလို့နဲ့စောက်အဲ့စောက်လာကြလာတော့သူကလည်းမပြောင်းဘူးမပြောင်းတော့ကိုကစိတ်မရှိဘူးစိတ်မရှိပြန်ပွားလာတာပဲကိုဘလောက်ဝဲစောက်စောက်ကိုစိတ်မရှိခြင်းနဲ့စိတ်လေးထွက်လာရင်ပြန်ပွားလာလို့အသားလေးငြိမ်ငြိမ်လေးပြန်နေပလိုက်ရဒါဝေဒနာမှာတမာတိနဲ့ဒါတည်ပြီးတော့သွားမယ်ယောဂီအဲတချို့ကြတော့လေဒီယုံမှာသမာဓိကြုံနဲ့ချုပ်တယ်။ဒါချုပ်ပုံချင်းမတူ။ဒီအောက်မှာခဲလုံးလို့ခုပြီးတော့ဝေဒနာသမာဓိနဲ့တည်တဲ့ယောဂီနဲ့အခုဦးဇင်းပြောတယ်သမာဓိနဲ့ချုပ်ပြီးတော့နေတာနဲ့မတူပါဘူး။တချို့ကြတော့သမာဓိကြုံနဲ့ချုပ်ဒီယုံမှာဒီတရားဖားချုပ်ထားလိုက်တော့နည်းနည်းလေးမှလှုပ်လို့မရတော့ရွှေ့လို့လည်းမရတော့ရုံးလို့လည်းမရတော့ဘာဖြစ်လဲဆိုတော့ဒီထိုင်ထားတဲ့ယုံကတခါတည်းကြောက်ရွံ့လို့ဖြစ်သွားတယ်။ကြောက်ရွံ့လို့ဖြစ်ပြီးတော့တောက်တင်းနေတယ်။ဘလို့မှလှုပ်လို့မရဘူး။အဲတချို့လင်ကြတော့လေအဲဒီရုပ်ရုပ်တခါတည်းကျိုးတွေနဲ့ရစ်ပတ်ပြီးတော့တုတ်သွားတယ်လို့ဖြစ်နေတာပဲ။ဒါတမာတိကြောင့်လည်းချုပ်ပေးပလိုက်တယ်။အဲ့ဒီတမာတိကြောင့်လည်းချုပ်ပေးလိုက်တဲ့အခါကျတော့တရားထုတ်တဲ့ယောဂီကအဲ့ဒီအတိုင်းလေးပဲကြောက်ရွံ့ဖြစ်ရင်ကြောက်ရွံ့လို့ဖြစ်တဲ့အတိုင်းတိုင်းလေးအသာလေးတတိထားပါရဲ့အဲကျိုးနဲ့တုတ်ထားသလိုတိတဲ့ယောဂီကလည်း ไอ้จุ๊นะตอกတော့จက်နေတယ်အတွင်းထဲမှာจက်တောက်ပြီးတော့နေနေအဲရှူလို့မရဆိုင်လို့မရဖြစ်လာအသက်ရှူလို့မရတော့အတွင်းထဲစိတ်လေးကယုံတယ်ထပြီးတော့ယုံဒါမှယုံလို့မရဘူးယုံလို့မရတဲ့အခါကျတော့အသာလေးငြိမ့်ငြိမ့်လေးပြန်နေရအဲ့လိုငြိမ့်ငြိမ့်လေးပြန်နေပြီးတော့တတိထိုင်ထိုင်ထိုင်နဲ့ဒီအကြက်လည်းကုံလည်းကုံပါရောအကြက်ကုံလို့ပုံဝင်လည်းပြုတ်လည်းပြုတ်ရောအဲ့တော့မှလွတ်သွားရဒါတော်တော်တော့လိုက်ရတယ်ဒီကြက်တဲ့ဒီကြက်တဲ့အောက်စာတစ်ခုဆုံးအောင်လိုက်ရတဲ့အခါကျတော့တော်တော်လေးကိုလိုက်ယူပါတယ်။သူကတတိကောင်းမှဆွဲကောင်းမှတတိမကောင်းဆွဲမကောင်းရင်တော့မရဘူး။သူကကြက်တာကလည်းသူကညော့သွားတာမဟုတ်ဘူး။ဒီကြက်တာကတစ်ဖြည်းဖြည်းပူရစ်ပူရစ်ကြက်လာတယ်ကိုယ်ဘဝင်မှာ။ကြက်ရင်ကြက်ရင်နဲ့အကြက်ကုန်သွားမှဒီဘဝင်မှာပြုတ်ကျပြီးတော့လွတ်သွားရ။သူစင်းတော့အဝိတ္တအရင်ညက်အရင်ညက်တဲ့အခါကျတော့အရင်ညက်တော့ရေကတော့ပြောင်းနေဒါမဲ့ဒီအဝိဆက်ညက်နေတာပဲဒီအဝိညက်နေတဲ့အခါကျတော့ညက်ပါများတော့ပူပြီးတော့ပြတ်သွားတယ်လို့ဘဝင်မှာကြက်နေတဲ့အောက်စာကိုဆောင်းလိုက်တဲ့ယောဂီကလည်းအဲ့ဒီအထိကိုလိုက်ယူပါတယ်ဒါကြောင့်မို့တဏှာတဏှာကိုတောယုံတန်ယုံမရင်နိုင်ဘူးတောယုံတန်ယုံတထာနဲ့ရတော့ဒါဥစဉ်တော့လေထိုင်နေခံနေရတော့ကဲဓလတော့ခံနေရတာတည်သွားတာတော့မအေးအောင်ပဲတည်သွားအေးရောလူစင်းတို့ထင်တာကဒီရုပ်ကြီးတည်သွားမှန်းထင်တယ်ဒီရုပ်ကတော့မတည်ပါဘူးတည်သွားတာတော့လူစင်းတို့ရဲ့ဒီကြက်ပြီးတော့တည်မှကြောက်တဲ့စိတ်ရင်ထဲမှာကြက်လာတော့ဒီစိတ်ကရှူလို့မရရှိုက်လို့မရတော့တည်မှကြောက်အဲရှူလို့မရရှိုက်လို့မရတည်မှကြောက်တဲ့စိတ်ကတည်သွားတာအဲစိတ်တည်လဲတည်ရောမဝင်လဲပြုတ်လွတ်လဲလွတ်သွားဒါတမျိုးအဲတချို့ယောဂိကြတော့လေအနာပါဏဇန်လေးရှုတယ်ရှုရင်းရှုရင်းနဲ့ဘဝင်နဲ့ချိန်ပြီးတော့ရှုနေတယ်တချို့ယောဂိတွေလည်းဘဝင်နဲ့ချိန်ပြီးတော့ရှုတဲ့အခါကျတော့သူကသားလေးတဲပြီးတော့ရှုနေရတယ်သူကရှုလေလည်းပြင်းလို့မရဘူးရှုလေလည်းမှန်မှန်လေးရှုပြီးတော့ကိုယ့်ရဲ့နှာသေးပြားနဲ့ဒီဘဝင်နဲ့ချိန်ပြီးတော့ရှုနေတဲ့အခါကျတော့ตัวเตะတော့တဲ့တဲ့ပေမဲ့လို့တတိကကြာကြာမထိန်နိုင်တော့အောက်ကိုပြန်ပြုတ်ကြသွားပြောအပြုတ်ကြသွားပြန်တဲနေရအဲ့လိုတဲပါများလာတဲ့ခါကျတော့ဒီတရားကျင့်တဲ့ယောဂီကအဲ့တဲတဲ့အပေါ်မှာတဲလိုက်ပြုတ်ကြလိုက်ပြန်တဲလိုက်ပြုတ်ကြလိုက်ဆိုတော့စိတ်ကမရှိတော့အဲစိတ်မရှိလဲตัวတဲလို့မရဘူးအဲ့ဒါကိုဥစဉ်တို့တော်တော်လေးကိုတဲခဲ့ရအဲ့လိုတည်နေတဲ့အချိန်မှာသူစင်းတို့ကတရားတွေသွားပြီးတော့ဘိနာနဲ့သွားပြောပြောလို့ရတဲ့ယောဂီရှိတယ်ပြောလို့မရတဲ့ယောဂီရှိတယ်အဲသူကသူတည်နေတည်နေတဲ့အခါကျတော့အဲဦးစင်းတို့ကဘိနာနဲ့သွားပြီးတော့ကြည်နေရကြည်နေလို့တည်လို့ရသွားပြီဆိုလို့ရှိရင်အဲအဲ့ဒီအတိုင်းလေးနေအဲ့ဒီအတိုင်းလေးသတိထားပြန်မပြုတ်ကြစေတော့နဲ့ဆိုရင်အဲတချို့ယောဂီကြတော့ရတယ်အဲ့တချို့ယောဂီကြတော့မရဘူးအဲ့ဒါလိုနှံမလေးခေါ်ပြီးတော့ပြောလိုက်တာနဲ့သူ့တေတာလေးကပြန်ပြီးတော့ပြုတ်ကြသွားတော့အဲ့ဒါကြတော့သူ့ကိုထိုက်ရိုက်ပြောလို့မရထိုက်ရိုက်ပြောလို့မရတဲ့အခါကျတော့ဟိုဘိနာတယောက်ယောက်ကိုပြောသလိုအသာလေးပြောပြရဘိနာတယောက်ယောက်ကိုပြောလိုက်တော့မှသူကနှာသေးပြားနဲ့ဘဝင်နဲ့ချိန်တာလေးကတည့်သွားပြီးတော့ဒါတိမ်စိတ်လေးရသွားတယ်ဒါလည်းတော်တော်တည်ရတယ်ဦးစင်းတို့ပါပြီလေဆိုတော့ဒီနာသီးပြားနဲ့ဘဝင်နဲ့ချိန်ပြီးတော့တည်တဲ့အခါကျတော့ဥစဉ်စောစောရက်ကပြောခဲ့တယ်လို့ဒီအဖျားထိတ်ပေါ်လေးကိုဒီဆန်စီလေးတစ်စီးကိုခံအောင်တင်ရတယ်လို့တင်ချင်းနေရတယ်အဲ့ဒီယောဂိကြတော့အဲသူ့မှာတော်တော်လေးချင်းနေရတယ်ချိန်တဲ့အခါကျတော့ဒီရုပ်ကရုပ်ကတော့ဟိုတိတ်ပြီးတော့အင်္ဒတိမပြတ်ဘူးအဲခေါင်းတစ်လုံးကမငြိမ်တော့ဘူးခေါင်းတစ်လုံးဟိုဘေးရောက်သွားလိုက်ဒီဘက်ပြရွာလိုက်သူကပြုတ်ပြုတ်ကြွားတာဟုတ်ပြုတ်ကြတော့ခေါင်းကဟိုဘက်ပါသွားလိုက်ဒီဘက်ပါသွားလိုက်အဲအရှင်းပြုတ်ကြွားရင်ခေါင်းကအရှင်းသားလေးရောက်သွားလိုက်ဖြစ်နေတယ်သူချိန်နေတာဒီဟာလေးကိုတီစိတ်လေးရအောင်ဘဝင်တဲ့နာသီးပြားနဲ့တီစိတ်လေးရအောင်ချိန်နေရအဲ့တော့ချိန်နေတာကိုဦးစင်းတို့ကသိတဲ့အခါကျတော့အဘေးနာနဲ့သွားပြောပြီးဒါမြန်တယ်ကိုယ့်ဘာကိုလှုပ်လို့ကတော့မကြောက်ပြန်ပြုတ်ကြွားမကြောက်တိတ်မကြောက်ပြန်ပြုတ်ကြွားတာပဲအဲ့လိုရရွားတဲ့ယောဂိကြတော့လေ အဲချိန်လို့တည့်သွားတဲ့ခါကျတော့ဘလောက်ပဲထိုင်တိုင်းဒီတီစိတ်လေးကိုမပြုတ်ကြမချင်းရတော့လွတ်အဲသူလည်းဒါနေလို့ကောင်းသွားတာပဲဒီအောက်ကတလေးပါဝေဒနာတွေပေါ်မှာလွတ်မြောက်သွားတဲ့အတွက်ဒါကြောင့်မို့အခုတရားကျင့်တဲ့ယောဂီတွေဒီဒါကိုနေရာနဲ့ကိုကတော့ရောက်တဲ့သူကြီးပဲအဲ့တော့ကိုနေရာနဲ့ကိုရောက်တဲ့သူဖြစ်တဲ့အတွက်သူစင်းတော့ကတော့တရားနဲ့လူကအများကြီးရောအများကြီးဆိုတော့သူစင်းတော့ဖြတ်ပြီးတော့ပြောပြရတယ်စောင်းအောင်ပြောပြရတယ်အဲရုပ်နာနေလဲဟောပြရတယ်ခန္ဓာ၅ပါးနေလဲဟောပြရတယ်ဖြစ်ပျက်နေလဲဟောပြရတယ်အဲ့လိုဟောပြတဲ့အခါကျတော့အဲတချို့ယောဂီတွေကျတော့သူစင်းတော့အရှိရပြောပြောတယ်လို့တစ်ခုပြောတစ်ခုလျှောက်လို့တစ်ခုပြောရင်တစ်ခုလျှောက်လို့အဲ့တခုပြောလို့တခုလိုက်လို့တဲ့ယောဂီတွေဦးဇင်းတို့ပြောတဲ့အပေါ်မှာလိုက်လို့သရွေးရတော့ဘယ်တော့မှမရပါဘူး။ဘာဖြစ်လဲဆိုတော့ဦးဇင်းတို့တရားပြောတဲ့အပေါ်မှာကိုယ်အသာလေးနားထောင်လို့ရ။နားထောင်ပြီးတော့အဲကိုယ့်နဲ့အရှင်ပြေလားအရှင်ပြေတဲ့ဟာပဲရှိวะ။အဲကိုယ်ဦးဇင်းတို့ခန္ဓာ၅ပါးဟောရင်ခန္ဓာ၅ပါးရှုလို့အရှင်ပြေတဲ့ယောဂီကခန္ဓာ၅ပါးရှု။အဲဦးဇင်းတို့ဒီယုံနာလို့ဟောလို့ရှိရင်ယုံနာလို့ရှုတဲ့အရှင်ပြည့်တဲ့သူကယုံနာရှုအဲအယောစုလို့ပြောရင်အယောစုရှုလို့အရှင်ပြည့်တဲ့သူကအယောစုရှုတခုပဲရှုရဲဦးဇင်းတို့ပြောတဲ့အဥ္စာကိုအကုန်ရှုရတာမဟုတ်ပါဘူးအဲဓာတ်လို့ပြောလို့ရှိရင်လည်းအဲဓာတ်ကိုရှုလို့အာသန်တဲ့ယောဂီကဓာတ်ကိုရှုရဲကိုဥစည်းတဲ့ဓာတ်ကိုရှုရဲအဲ့ဒီဥစည်းတဲ့ဓာတ်ကိုရှုလို့သဘောပေါက်သွားလို့ရှိရင်ကြံတဲ့ဓာတ်တွေပါသဘောပေါက်ခန္ဓာ၅ပါးကိုရှုလို့တစ်ပါးရှုလို့သဘောပေါက်ရင်၅ပါးသလုံးသဘောပေါက်တစ်ပါးမှသဘောမပေါက်ရင်တစ်ခုမှသဘောမပေါက်ဘူးဒီတရားတွေကဒါကြောင့်မို့ကိုယ်တရားအထုတ်ပြီးဆိုလို့ရှိရင်ဆုံးဖြတ်ချက်ချရအဲကိုယ်အာဏ္ဏရောဒါန်ဒီတစ်ထိုင်မှာငါခန္ဓာ၅ပါးကိုတစ်ပါးသဘောပေါက်ရှုခန္ဓာ၅ပါးကိုတဘာသဘောပေါက်အောင်ရှုမယ်ဆိုအဲ့ဒီတဘာသာဘုရားတရားလေးနဲ့ရှုအဲ့ဒီယောဂီတိတ်မကြဘူးသဘောပေါက်အောင်ပြီးတော့သိရအဲဟိုနားလျှောက်ရှုဒီနားလျှောက်ရှုဆိုရင်တော့နောက်ပိုင်းကျတော့ဟိုလည်းမမိဒီလည်းမမိပဲနဲ့မောပြီးတော့ဝေဒနာနဲ့ပြုတ်ကြပြီးဒုက္ခရောက်ရောဒါဥစဉ်တော့အရှိကခေါ်သလိုလှဲ့ပြီးတော့ရှုမိတာဟောအဲ့ခန္ဓာ၅ပါးရှုတာတော့ဟောမိမိကကိုယ်ကဘယ်ခန္ဓာကိုဥသိသလဲခန္ဓာ၅ပါးမှာဥသိတဲ့ခန္ဓာရှိတာ哦အဲတချို့ကသင်္ခါရခန္ဓာဥသိတယ်တချို့ကဝေဒနာခန္ဓာဥသိတယ်တချို့ကသင်ညာခန္ဓာဥသိတယ်တချို့ကဝေဒနာခန္ဓာဥသိတယ်တချို့ကဖောက်ပြန်တဲ့ရုပ်ဥသိတယ်အဲ့ဒီကိုဥသိတဲ့တပါးသာရှုရခန္ဓာ၅ပါးဟောပေးပေမဲ့လို့၅ပါးသလုံးရှုရတာမို့တပါးဟောတာပိုင်းအောင်ရှုအဲဓာတ်ဆိုလည်းဒီလိုပဲဓာတ်တွေဟောပေးတယ်ဟောပေးတဲ့အပေါ်မှာအကုန်ရှုရတာမဟုတ်ဓာတ်တစ်ပါးကိုပေါအောင်ရှုကိုပထဝီဓာတ်ကိုဟောသဘောပေါအောင်ရှုမယ်ဆိုပထဝီဓာတ်ကိုသဘောပေါအောင်ရှုတေဇောဓာတ်ကိုသဘောပေါအောင်ရှုမယ်ဆိုရင်တေဇောဓာတ်ကိုသဘောပေါအောင်ရှုအဲ့ဒါလိုတစ်ပါးသဘောပေါအောင်အကုန်သဘောပေါက်တယ်ရောပြီအကုန်လုံးရှုရမှာလို့ဒီတရားတွေကဒါကြောင့်မို့မိမိတို့ထိုင်တဲ့အချိန်ကြလို့ရှိရင်ဒါတယောက်နဲ့တယောက်ကတော့မတူတာပဲရှိတယ်။အဲတစ်ခုမဟုတ်တစ်ခုကတော့ပေါ်နေတယ်။ကိုဥသိရတေကမ္မထိုင်တစ်ခုကတော့ပေါ်တယ်။အဲကိုဥသိတဲ့ရှုွက်ကမ္မထိုင်ပေါ်လာရင်အဲ့ဒီကိုကမ္မထကိုရှုွက်ကိုရှုလိုက်လို့ရှိရင်အဲ့ဒီယောဂီကစိတ်ကဘယ်မှမရောက်တော့ပါဘူး။ကိုတစ်ခုကောင်းကိုရှုတတ်တဲ့ယောဂီကဥစဉ်ပြောသလိုဥစဉ်တို့အရှိအခေါ်သလိုလှဲ့ပြီးတော့ရှုတဲ့ယောဂီကတော့တခုမှအပိုင်မရှိမင်းဒါဥစဉ်တို့လည်းတရားတွေကျင့်လာတဲ့အခါကျတော့ဘလောက်ပဲဆရာတော်ကြီးကပြောသဘောမပေါက်ဘူးဥစဉ်တို့ဒုတင်နေနဲ့ဝင်ခဲ့ရအဲ့တော့ဒုတင်နေနဲ့ဝင်ခဲ့ရတဲ့အခါကျတော့ဆရာတော်ကြီးကရှေ့ရနေဒီကမ္မထိုင်ချပြီးတာပေါ့ဆုံးဖုံးတဲ့အချိန်မှာအခုဆုံးဖုံးတဲ့အခါကျတော့အဲဥစဉ်တို့ဟောဒုတင်ဝင်တော့ကတော့အဲ့လောက်စိတ်စိတ်လေးဆရာတော်ကြီးကလက္ခဏာမတင်မိတော့ဘူးအဲဦးဇင်းတို့ဒီဒုတင်နေဝင်တော့ဆိုလို့ရှိရင်လေ စွန့်တလုံးစားဖို့တော်တော်လေးကြောက်မျိုးချရတယ်။ဒါပဲလေဆိုတော့ဆရာတော်ကြီးကပြလင်ဘောကနေဒီကမ္မထိုင်ပို့နေတာကိုစွန့်လို့ပြီးဝါလိုက်။ဝါလိုက်တဲ့အခါကျတော့ဦးဇင်းတော်ကမသိလို့ကောင်းနေတယ်။စွန့်လို့ဝါလိုက်တဲ့အခါကျတော့ဒီစွန့်လို့ကိုပစရဲမှာထွက်လာတဲ့ဒီတရေတွေနဲ့တလိပ်တွေနဲ့ချွဲ့ပြက်ခွေးအံပတ်လိုပဲ။အဲ့တော့ကိုယ့်ကိုပြန်မြင်တော့တော်တော်လေးကိုဟိုမြို့ချဖို့ကဆရာတော်ပြလင်ဘောကပြောနေတော့အဲ့တော့တော့မတွေ့ပါဘူး။ဟိုဆရာတော်ပြောလို့ဟိုယုံပြီးတော့မြို့ချလို့မကြတာ။အဲ့တော့စွန့်တလို့တော်တော်ဟိုနေမြို့ချရတယ်။အဲ့တော့သုံးလုံးလေးလုံးလောက်နဲ့ပိုင်မလိုက်ရဆက်ပြီးတော့ဆုံးဖုံးလို့မရတော့။အဲ့တော့တပိတ်တွေယူတပိတ်တွေယူတဲ့အခါကျတော့လေဆရာတော်ရဲ့ပြလင်ဘောကနေကဲအားလုံးတပိတ်တွေယူကြတပိတ်မပါစင်းနဲ့ဆိုတော့အရှိထွက်တဲ့လက်ကအနောက်ပြန်ရုပ်သွားတယ်။တပိတ်လည်းယူခိုင်းသေးတယ်။တပိတ်လည်းမပါစင်းနဲ့ဆိုတော့ဘာလုံးလုံးလောက်ရမှာမသိဘူး။အဲ့တော့ဘေးရဥစဉ်နေကြည့်ကြည့်တဲ့ခါကျတော့သူတို့လည်းယူတာပဲသူတို့ယူတာတွေ့တော့ကိုယ်လည်းယူတာပဲသူတို့တော့ဘလို့ပုံလေးနဲ့ယူလည်းမသိဘူးဥစဉ်တော့တပိတ်မပါလို့မရဘူးတပိတ်ပါလာတာပဲအဲ့တော့ဘေးနာဥစဉ်နေမင်းကြည့်တော့အရှင်သားတို့ဘလို့လုပ်ယူဆရာတော်တပိတ်မပါနဲ့လို့ပြောတယ်အဲတပိတ်ယူခိုင်းတာတပိတ်မပါလို့ရမလားတပိတ်ပါတော့အဲ့တော့သူလည်းကိုယ်လိုပဲအတူတူပဲအဲ့တော့တပိတ်ပါသွားတဲ့ခါကျတော့ကဲတပိတ်ပုံလေးတွေဖွင့်ဖွင့်ပြီးတော့လက်ဆေးပကံကြီးထားရပြီးတော့ထားရပြီးတော့ကဲအားလုံးလက်ဆေးကြပါရေမပါစင်းနဲ့ဆိုတော့ဒုက္ခထရောက်ရောလက်လက်ဆေးခိုင်းနဲ့ရေလည်းမပါစင်းနဲ့ဆိုတော့ဘယ်လိုမှမလုပ်တော့ဘူးဦးစင်းတော်လည်းဆရာတော်ရတော့ပို့ပေးနေတာပဲအဲ့ဒါဦးစင်း3စက္ကန့်4စက္ကန့်လောက်မှသဘောပေါက်သူကထိတာကိုသတိထားရမယ်ဆိုတော့ထိတာကိုသတိထားရမယ်ဆိုတော့ကဲဒီတစ်ခါငါဘာယူလို့ရှိရင်ဘာပါလာမလဲအသားလေးသတိထားသတိထားတဲ့အခါကျတော့လက်နဲ့တပိတ်နဲ့ထိလိုက်တဲ့အခါကျတော့တပိတ်မပါဘူးမှားတာပဲပါလာအဲ့တော့မှသဘောပေါက်သွားပြီဟုတ်တာပဲကိုယူတာတပိတ်မှမပါလာတာလက်နဲ့ထိတဲ့အခါကျတော့မှားတာပဲပါလာသဘောပေါက်သွားပြီအဲ့ဒါကျတော့တောက်ဆုပ်သဘောပေါက်သွားတယ်ဦးစင်အဲအဲ့တော့လက်ရှိကြရေမပါခြင်းနဲ့အရင်တော့ကလိုချိန်ဆစရာမလိုဟိုဇလုံးနဲ့နှိမ့်ချလိုက်ရေမပါဘူးအေးတာပဲပါလာတယ်အဲမစတဲ့ရောက်သွားတယ်စက်သားရင်ဝက်သားရင်မပါဘူးချိုးတဲ့ချင်တဲ့ငန်းနဲ့ပဲပါလာတယ်သူကတစ်ခုသဘောပေါက်ဝင်လေအကုန်သဘောပေါက်သွားတယ်ယောဂီတွေဒါကြောင့်မို့တစ်ခုကောင်းကိုသဘောပေါက်ကိုရှုတဲ့ယောဂီတွေဟိုကြံ့နာတွေကိုအကုန်လုံးသဘောပေါက်ပြီးတော့မြင်သွားရဒီတရားတွေကဒါကြောင့်မို့မိမိတို့ဒီတထိုင်မှာလည်းမိမိတို့ဦးစီရတစ်ခုကိုတစ်ခုကောင်းကိုသဘောပေါက်ကိုရှုပြီးတော့မိမိတို့ကိုယ့်ရဲ့လွတ်ကြောင်းလေးတွေကိုရရှိအောင်လို့တည်တည်ချာချာလေးကြိုးစားပြီးတော့အားထုတ်ကြရအောင်အဲဒီတော့အားလုံးလောက်ချင်းနမောတတ္တသုံးချိန်ဆိုကြရအောင်